သမရဟောင်းတော်နယ်ထွန့်ကိုနောက်တစ်ကြိမ်လှုပ်ကြံမှုကြိုးပမ်းမှုမှာမတင်ငါသူရဲ့ရည်ရွယ်ချက်ကိုဖော်ထုတ်နိုင်မှုအတွက်သူ့ရဲ့လူမှုကွန်ရက်အကောင့်တွေဖော်ပြချက်တွေကိုစုံစမ်းစစ်ဆေးသူတွေကမှွေနှောက်ရှာဖွေနေကြပါတယ်။ Florida ပြည်နယ် West Palm Beach မှာရှိတဲ့သမရဟောင်း Donald Trump ရဲ့ခေါင်းကွင်းကနေထွက်ပြေးသွားတဲ့အသက်58နှစ်အရွယ် Ryan Westray Luke ကိုပြီးခဲ့တဲ့တနင်္ဂနွေနောက်ပိုင်းကအဝေးပြေးလမ်းမကြီးပေါ်မှာပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။ Ruth ရဲ့လက်ကင်ဖုန်းကရတဲ့အချက်အလက်တွေအရခေါင်းကွင်းခြံစည်းရိုးကချုပ်နေကြမှာ12နာရီကြာအောင်ပုံအောင်နေတဲ့ဆိုတဲ့အချက်ကိုတွေ့ရှိခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ရာဇဝတ်မှုနောက်ကျောင်းရှိလျက်နဲ့လက်နက်ကင်ဆောင်မှုတနက်မှာပါတဲ့အမှတ်ပုံတင်အမှတ်အသားကိုဖျက်ထားတဲ့လက်နက်ကင်ဆောင်မှုတွေနဲ့လည်းတရားစွဲဆိုထားပါတယ်။ Ruth ကတော့စုံစမ်းစစ်ဆေးသူတွေမေးမြန်းတာကိုဖြေဖို့ညှင်းဆိုထားပြီးတော့အခြေခံရပိုင်ခွင့်ဖြစ်တဲ့ရှေ့နေပေးဖို့တောင်းဆိုထားတယ်လို့အာဏာပိုင်တွေကပြောပါတယ်။ American ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI ကအရာရှိတွေကတော့အခင်းဖြစ်ပွားရမှာကြံခဲ့တဲ့ GoPro ကင်မရာနဲ့တခြားပစ္စည်းကိရိယာတွေအပါအဝင်ကားနဲ့အရင်နေထိုင်ခဲ့တဲ့အိမ်လိပ်စာတွေကိုပါရှာဖွေခွင့်ရဖို့ကြိုးစားနေကြပါတယ်။ FBI တာဝန်ခံကတော့ဖမ်းဆီးထားသူဟာလူမှုကွန်ရက်ကိုအသုံးများတဲ့သူဖြစ်တဲ့အတွက်သူတင်ခဲ့တဲ့ post တွေကတဆင့်အချက်အလက်တွေရဖို့ကြိုးစားနေတယ်လို့တနင်္လာနေ့နှောင်းပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောထားပါရှင်။